မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျမခင်ပြထွေးကတင်ဆက်ပေးပါမယ်လက်နက်ကင်ပြိပက္ခတွေနဲ့စစ်မီးမငိမ့်နိုင်ဖြစ်နေရတဲ့ရခိုင်ပြည်နယ်မှာစစ်ဘေးကြောင့်အပြစ်မဲ့အရက်သားပြည်သူတွေထိခိုက်ဒေဂျီကြရတာဩဟင်စွန့်ကွာထွက်ပြေးကြရတာတွေဟာတစ်နေ့တစ်ခြားပိုးပြီးတော့ဆိုးလာနေပါတယ်ဒီလိုစစ်ဘေးဒုက္ခတွေတွေထဲမှာအများစုဟာကလေးငယ်တွေနဲ့အမျိုးသမီးတွေပဲဖြစ်ပါတယ်ရခိုင်ဒေသတွေငြိမ်းချမ်းမှုကင်းမဲ့လာတာနဲ့အမျှစစ်ဘေးဒဏ်သင့်ဒုက္ခတွေအထူးသဖြင့်အမျိုးသမီးတွေအတွက်ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာလုံခြုံမှုတွေလည်းပိုးပြီးတော့ကင်းမဲ့လာနေတယ်လို့စစ်ဘေးဒဏ်သင့်ဒုက္ခတွေကိုတနိုင်တစ်ပိုင်းကူညီပေးနေတဲ့ Colorless Prahita အဖွဲ့ကမမ်မီချိုကပြောပါရယ်မငြိမ်းချမ်းသေးတဲ့ရခိုင်ဒေသအတွင်းကစစ်ဘေးဒုက္ခတွေအမျိုးသမီးတွေနဲ့ပတ်သက်လို့ Colorless Prahita အဖွဲ့ကတာဝန်ခံတဦးဖြစ်တဲ့မမ်မီချိုကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရယ်ရှင်
There's a path we must choose sometime. Gotta stand up and fight sometime.
ဒီခါလက်နက်ကင်အဖွဲ့အေအေနဲ့မြန်မာစစ်တပ်အကြမ်းလက်နက်ကင်ပြိပက္ခတွေတနစ်ကျော်ကြာလာတဲ့အများရခိုင်ပြည်နယ်အတွင်းအရက်သားတေကြီးထိခိုက်မှုတွေဟာလည်းတနစ်တခြားပိုးပြီးတော့များလာနေပါတယ်။တိုက်ပွဲတွေကြောင့်ဒေသရင်းမှာဥယျာဉ်ဆွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေဟာအခုဆိုရင်နှစ်သိန်းကျော်လောက်ထိရှိနေပြီးမြို့နယ်စစ်နက်မြို့နယ်ကယာယီစစ်ဘေးဒုက္ခသည်စခန်းပေါင်း100ကျော်မှာခိုးလုံနေကြရတယ်လို့ဒုက္ခသည်ရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေကပြောပါရယ်။ဒီလိုဒုက္ခသည်တွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေကအများစုဖြစ်ပါတယ်။ဒီဒုက္ခသည်တွေအတွက်လိုအပ်ချက်တွေကလည်းအချိန်တိုင်းမှာအမြဲတမ်းလိုအပ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ Colorless Brighter အဖွဲ့ကတာဝန်ခံတဦးဖြစ်တဲ့မမ်မီချိုကပြောပါရယ်။
လိုအပ်တာတော့ကျမတို့ collect လုပ်လိုက်တိုင်းမှာပါကြရလဲဆိုရင်ဟိုဘက်ကလူတွေရပြန်ပြောတဲ့လေတံကတော့ဟိုထပ်တူကြီးတာတစ်ခုတည်းပေါ့နော်လိုအပ်တာတွေကတော့အများကြီးအဲဘာတွေဘာတွေကတော့လိုတယ်ပေါ့အများနဲ့ဒါလိုအပ်ချက်ကတော့အများနဲ့ရှိရင်နောက်ပြီးတော့ပတ်စံရှိရင်တော့မှဝယ်လို့မရတဲ့အဟာမျိုးလေးတွေရှိတယ်အဲ့ခါကျတော့အများနဲ့တော့လိုအပ်ချက်တွေကတော့ရှင်းရှင်းနဲ့အပွင့်လေးဆုံးပြောရမယ်ဆိုရင်တော့အများကြီးလိုတယ်အကုန်လိုတယ်သို့တော်ညာကျမတို့ကလည်းပရဟိတဟို NGO ဖြစ်တဲ့အတွက်ကြောင့်မလို့နိုင်တဲ့လောက်လေးပဲလုပ်ပြရအတွက်ကြောင့်မို့ကျမတို့ရဲ့အင်အားလေးနဲ့ရှိတဲ့အတိုင်းအတာလေးနဲ့ကျမတို့လည်းအထက်နိုင်ဆုံးပေါ့နော်ဟိုဖြည့်ဆည်းပေးတယ်ပေါ့အတိကတော့စားနပ်ရိက္ခာပေါ့ဒီစပေးတွေစပေးရှောင်းစခန်းတွေမှာအများအားစားနပ်ရိက္ခာပြက်လက်မှုကိုကြားရတဲ့အတွက်ကြောင့်မို့ကျမတို့ကပထမအဦးဆုံးဒီဆန်းစားလောင်မှုကိုကျမတို့စပြီးတော့စိတ်ကူးပြီးအစားအသောက်ဖက်ကိုပဲကျမတို့ကဥတည်ခဲ့လိုက်တာအနောက်ပိုင်းမှာလိုအပ်တဲ့ဟာလေးတွေဟိုမျိုးသမီးတွေအတွက်ကိုလည်းဟိုလှုပ်ခဲ့တယ်တောက်လျှောက်ပေါ့အတိအကျတော့အဲအစားအသောက်ဝက်ထဲလိုအပ်တဲ့ဟာကိုကျမတို့လှုပ်ရဲပေါ့ဘယ်စကားမှာတော့ဘာတော့ဖြစ်လိုအပ်နေပြီးအချိန်လေးကတော့ဘလို့ဖြစ်နေပြီးဆိုတော့မြေပြင်နေသားပေါ့လိုက်ပြီးကျမတို့ကလှူတာများတယ
်အခုလို့ဆွဆွတဲ့မိုးရာသီမှာဆိုရင်စစ်ဘေးဒုက္ခတွေတွေအတွက်လိုအပ်ချက်တွေကပိုပြီးတော့များတယ်လို့လည်းမမ်မီချိုကပြောပါတယ်မိုးရင်ကာလရာသီဥတုစိုးရတဲ့တန်ကိုခံကြရတဲ့အချိန်ထဲမှာရာသီလိုက်ကြုံရတဲ့ဖျားနာမှုတွေနဲ့အခုဆိုရင် COVID-19 ကပ်ဘေးအန္တရာယ်ကလည်းရှိနေတာပါဒီလိုအချိန်မှာစီးရဲတင်းမာမှုတွေကလည်းရော့ချမသွားသေးတာကြောင့်ဒုက္ခတွေတွေအတွက်လုံခြုံရေးအရာစိုးရိမ်မှုနဲ့အရေးပေါ်အကူအညီတွေလိုအပ်နေတာလည်းဖြစ်ပါတယ်။ဒုက္ခတွေမျိုးသမီးတွေအတွက်ကတော့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေအပြင်စိတ်ပိုင်းဆိုင်ရာလုံခြုံမှုကင်းမဲ့လာနေတဲ့အခြေအနေကပိုးပြီးတော့စိုးရိမ်စရာကောင်းတယ်လို့မမ်မီချူကပြောပါတယ်
။ဟိုသူတို့ရှင်ဆိုင်ရတဲ့ပြဿနာကတော့တော်တော်လေးကိုများတယ်ပေါ့။မျိုးသမီးတွေအနေနဲ့ကအဓိကတော့စိတ်ပိုင်းဆိုင်ရာလုံခြုံမှုပေါ့နော်။ဟိုကျမတို့တည်တဲ့လောက်ဆိုလို့ရှိရင်အခုဆိုလို့ရှိရင်တိုက်ပွဲဖြစ်တဲ့အခါကျတော့တချို့ဘာတွေမှအမျိုးသားတွေကအပြင်ထွက်ရတဲ့အပိုင်းတွေရှိတော့စခန်းမှာအမျိုးသမီးတွေနဲ့တက်ကြီးရွယ်တွေပဲကြံနေပေါ့ဒါစစ်ဘေးစခန်းတွေမဟုတ်ဘူးတချို့ရွာတွေမှာဆိုရင်လည်းဒီလိုပဲအမျိုးသမီးတွေပဲအများစုကြံခဲ့တယ်လို့ကြားသိရတယ်ပေါ့နော်ဆိုတော့အမျိုးသမီးတွေအနေနဲ့ရာသီဥတုအခြေအနေဒီနေထိုင်ရတဲ့ပတ်ဝန်းကျင်အနေထားအရေးကြီးဆုံးအချက်ကတော့ကျမမြင်တာတော့စိတ်ပိုင်းဆိုင်ရာလုံခြုံမှုတို့မှလုံးဝမရှိဘူးပေါ့ဒီဟာကိုဖြည့်ဆည်းဖို့ဒီအနေထားနောက်သူတို့ရင်ဆိုင်ရတာဒီငွေကြီးနောက်ဒီအများကြီးပေါ့နော်မိသားစုနောက်သာသမီရှိတဲ့မိခင်တွေနောက်ကိုဝင်ဆောင်တွေဆိုလို့ရှိရင်လည်းမပြည့်မစုံတဲ့မွေးဖွားရတဲ့အနေထားတွေအများနဲ့ကျမတို့လည်းကြားနေရတယ်ပေါ့နော်စေဘေးစကမ်းမှာမိဖွားရတဲ့ဖြစ်စဉ်မျိုးတွေပေါ့ဒါမျိုးလေးတွေအနေနဲ့သူတို့အနေနဲ့ရင်ဆိုင်ရတယ်ဆိုတော့စေဘေးဆိုင်ရာလုံခြုံမှုကတော့သူတို့မှာလုံးဝလိုအပ်ချက်အကြီးအမားဆုံးဖြစ်နေတယ်လို့ကျမတို့မြင်တယ်ပေါ့နော်တချို့ဆိုလို့ရှိရင်ဒီဟိုမျိုးသားဆုံးသွားတယ်သားဆုံးသွားတယ်ဆိုတော့မိခင်တွေအတွက်ပေါ့နော်အိမ်အောင်ရှင်မတွေဆိုလို့ရှိရင်နော်စိတ်ပိုင်းဆိုင်ရာဟာသူတို့အတွက်ကောင်ဆယ်လင်းဆိုတဲ့ဟာမျိုးဟိုလိုအပ်တယ်ပေါ့အခုချိန်မှာနှွေးထွေးမှုပဲဖြစ်ဖြစ်ပါပဲ အဲ့လိုမျိုးနှွေးထွေးမှုငါတို့ဟာနှွေးထွေးမှုလိုအပ်နေပါလားဆိုတဲ့ဟာမျိုးလောက်တောင်သူတို့မှာအတိစိတ်မရှိလောက်အောင်ကိုစိတ်ဆင်းရဲမှုတွေနဲ့ကြုံနေရတယ်လို့ကျွန်မကတော့မြင်နေယူဆတယ်ပေါ့နော်ဟုတ်
ဒါကြောင့်လည်းအမျိုးသမီးတွေအတွက်စိတ်ပန်းဆိုင်ရာလုံခြုံမှုဖြစ်စေမဲ့အကူအညီတွေနောက်ပိုင်းမှာပိုးပြီးတော့အကူအညီလှုပ်ဆောင်ပေးနိုင်ဖို့ကြိုးစားနေတယ်လို့လည်းမမ်မီချိုကပြောပါရယ် Colorless Brighter အဖွဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းကအခုလိုစစ်ဘေးတန်တဲ့ဒုက္ခသည်တွေအတွက်အကူအညီတွေပေးလာခဲ့တာကတော့2019ခုနှစ်ကတည်းကပါဒေသတွင်းမှာတိုက်ပွဲတွေပိုစိတ်လာတာနဲ့အများဒုက္ခသည်အရေးအတွက်လည်းပိုများလာနေပြီးလိုအပ်ချက်တွေကလည်းတနည်းတခြားပိုးပြီးတော့များလာနေတာဖြစ်တယ်လို့မမ်မီချိုကပြောပါရယ်တချို့ဒေသတွေမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာကြောင့်ဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီတွေပိုမပေးနိုင်တာမျိုးရှိတယ်လို့တခါတရံရာသီဥတုအခြေအနေနဲ့လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်အကူအညီပေးဖို့နှောင့်နှေးရတာတွေလည်းရှိပါရယ်အခုလိုအချိန်မှာဆေးဘေးဒုက္ခသည်တွေကိုထိထိရောက်ရောက်ကူညီပေးဖို့ဆိုရင်ဒေသတွင်းအစိုးရတာဝန်ရှိသူတွေရဲ့ပူးပေါင်းဆောင်ရွက်မှုကလည်းအရေးကြီးတယ်လို့မမ်မီချိုကပြောပါရယ်
ကျမတို့ဒီ ING ကိုအစိုးရအဖွဲ့အစည်းမဟုတ်ဘူးအစိုးရမဟုတ်တဲ့အဖွဲ့အစည်းအနေနဲ့ကျမတို့မှာ authority ရာတချို့နေရာတွေမှာမရှိဘူးဝင်ခွင့်ရတဲ့နေရာတွေရှိတယ်ဝင်ခွင့်မရတဲ့နေရာနောက်တိုက်ပွဲဖြစ်နေတဲ့အနေအထားမျိုးတွေရှိတဲ့အတွက်ကြောင့်မလို့ကျမတို့ ING တွေကအစိုးရလောက်ရှင်းရှင်းပြောရရင်တော့အစိုးရလောက်ကျမတို့ဒီ authority မရှိတဲ့အတွက်ကြောင့်မလို့ထိထိရောက်မကူညီနိုင်ဘူးပေါ့နော်ဒါ ING အနေနဲ့ကတော့နိုင်တဲ့လောက်လေးတွေတစ်ပိုင်းတစ်ပိုင်းလုပ်ပေးနေတယ်ဆိုတဲ့ဟာမျိုးပဲရှိတယ်အစိုးရအနေနဲ့ဒီထက်ဒီတေးကြပြီးတော့ဟို system လဲကောင်းကောင်းလေးနဲ့ management ကောင်းကောင်းလေးနဲ့ပို့ပြီးတော့ INGO တွေနဲ့ပေါင်းစည်းပြီးလုပ်မယ်ဆိုရင်တော့ဒီစစ်ပေးတဲ့ပြည်သူတွေအတွက်ပို့ပြီးတော့အကျိုးဖြစ်တော့ effective လည်းဖြစ်မယ်လို့ကျမကတော့ယူဆတယ်ပေါ့သို့တော်ကြားလဲအစိုးရအဖွဲ့အစည်းတွေကိုကျမတို့ကဘာမှဟို authority ဘိုင်းအနေနဲ့လွှမ်းမိုးမှုလည်းမရှိဘူးအဲ့တော့တချို့လိုနေတယ်ဆိုတဲ့ဟာမျိုးလေးတွေမှာမရောက်တဲ့မရောက်နိုင်တဲ့ကျမတို့အနေနဲ့အလလမ်းမမီတဲ့ဟာမျိုးလေးတွေလည်းရှိပါတယ်ဒါပေမဲ့ကျမတို့ရဲ့လုံနိုင်စွမ်းကဟိုရှင်းရှင်းပြောရလို့ရှိရင်အကန့်အသတ်ကြီးတယ်ပေါင်းရှိပါတယ်ပေါင်းရှိတဲ့အခါကျတော့လုတ်ပေးနိုင်တဲ့တိနေတဲ့သို့တော်ညာလည်းမရောက်နိုင်တဲ့နေရာတွေရှိနေတဲ့အတွက်ကြောင့်အစိုးရအနေနဲ့ကတော့ပြည်내အစိုးရပေါ့ပို့ပြီးတော့ကျမတို့ ING ကိုအဖွဲ့အစည်းနဲ့ပူးပေါင်းပြီးတော့လုပ်ရင်တော့ပို့ပြီးတော့အကူအညီလေးတွေဖြစ်လာမယ်လို့တော့ကျမအနေနဲ့ပြောလဲလာပေါ့နော
်လက်ရှိရခိုင်ပြည်내အတွင်းစစ်ဘေးဒုက္ခသည်တွေအတွက်လိုအပ်တဲ့စားနပ်ရိက္ခာအမိုးအခါနဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုတော့Colorless အဖွဲ့လို Brighter အဖွဲ့တွေနဲ့တခြားအရက်ဖက်အကူအညီပေးရအဖွဲ့အစည်းတွေဒေသခံတွေပူးပေါင်းပြီးအဓိကအကူအညီပေးနေကြတာဖြစ်ပါတယ်။စစ်ဘေးဒုက္ခသည်တွေအတွက်အခုလိုအကူအညီတွေအရေးကြီးတယ်လို့တစ်ချိန်တည်းမှာလည်းဒီဒုက္ခသည်တွေရဲ့ဘဝတွေရေရှည်ပြန်လည်ထူထောင်နိုင်ဖို့ကိုယ့်ရကိုယ့်ရမှာအေးအေးချမ်းချမ်းနဲ့လုံခြုံမှုရှိရှိနေနိုင်ဖို့အတွက်ကတော့လက်ရှိလက်နက်ကင်ပြိပက္ခတွေရပ်တန့်မှာပဲဖြစ်လိမ့်မယ်လို့မမ်မီချိုကပြောပါတယ်။
ကျမတို့လိုပရာဟိတသမားတွေရဲ့အငင်းကပြောရမယ်ဆိုလို့ရှိရင်တော့နံပါတ်1ကငိမ့်ညံ့ဖို့ကတော့အရေးကြီးဆုံးအချက်ပေါ့နော်ဒေတာတစ်ခုဟာငိမ့်ညံ့မှဒါနောက်ပြီးတော့ပြီးပါနဲ့ဖြစ်နေတဲ့တိုက်ပွဲလည်းမဟုတ်ဘူးဒီပြီးပွဲမှာကိုအချင်းချင်းဒါဖြစ်နေတဲ့တိုက်ပွဲပေါ့နော်နှစ်ဖက်စလုံးဟာမှန်တယ်မှားတယ်လို့ကျမအနေနဲ့ကတော့မပြောလို့ဘာလို့ဆိုတော့တိုက်ပွဲတစ်ခုဖြစ်ပြီဆိုတဲ့အမြင်စာပင်ကကျမတို့ပရာဟိတသမားအမြင်နဲ့ပြောမယ်ဆိုရင်တော့ဒီတက်မတော်ဘက်ကဆိုရင်လည်းဒါမိသားစုတွေရှိတယ်တစ်ဖက်ကအေးအေးမှာဆိုလို့ရှိရင်လည်းမိသားစုတွေရှိတယ်ဒါပေမဲ့နှစ်ဖက်စလုံးတက်ပို့ပြီးတော့အရေးကြီးတာကတော့မိသားပင်ဖြစ်တဲ့ပြည်သူတွေကပို့ပြီးတော့အရေးကြီးတယ်လို့ကျွန်မအနေနဲ့ကတော့ယူဆတယ်ပေါ့အဲ့တော့ဒေသတွင်းတစ်ခုမှာငြိမ်းချမ်းဖို့ဆိုတာကတော့အရေးကြီးဆုံးအချက်ပေါ့နော်ငြိမ်းချမ်းမှလည်းလက်ရှိကျွန်မတို့ပြည်နယ်ခိုင်ပြည်နယ်အနေနဲ့တိုးတက်မယ်အများကြီးအလုပ်ကိုင်ခွဲလန်းနေလည်းဖြစ်လာမယ်ဒါဆိုလက်ရှိကအရှင်းဆုံးပြောရတော့ရခိုင်ပြည်နယ်ဟာဆင်းရဲဆုံးပြည်နယ်တစ်ခုလို့ကျွန်မတို့အနေနဲ့ကိုယူဆရတဲ့သတ်မှတ်တယ်တကယ်လဲဆင်းရဲနေပါတယ်လက်ရှိဒေတာတွင်းမှာငြိမ်းချမ်းမှုမရှိဘူးဘပောင်းဆောင်ကထိုးနှက်မှုခံရတယ်ပထဝီပြေပြေအနေထားရလဲသူဟာဟိုတယံစာတာတော့ပေါ်တယ်ဒါအကုန်သိကြတဲ့အတိုင်းပဲခိုင်းပြီးလားတယံစာတာပေါ်တယ်သို့တော်ညာဒီတယံစာတာရဲ့အကျိုးခံစား권ဟာဒေတာတွင်းမှာမငြိမ်းချမ်းတဲ့အတွက်ကြောင့်မလို့ပြည်သူတွေလဲခံစား권မရှိဘူးအကျိုးမြတ်လည်းမရအောင်မရတဲ့အပြင်ဒီစစ်ဒုက္ခကြောင့်မလို့သူတို့ဟာပြေးလွှာသွားနေရပြေးလွှာသွားရတဲ့အတွက်ကြောင့်မလို့လုံခြုံမှုဆိုတဲ့ဟာလဲသူတို့မှာမရှိဘူးအဲ့အတွက်ကြောင့်မလို့မြန်မြန်လေးဒီဒေတာတွေမှာငြိမ်းချမ်းမှုလိုအပ်တယ်လို့ကျွန်မအနေနဲ့ကတော့ယူဆတယ်။ဒါကြောင့်မလို့နံပါတ်1အနေနဲ့လှုပ်ဆောင်ဖို့ကဟိုစစ်ပွဲတွေအရင်ဆုံးရက်ဖို့ပေါ့။စစ်ပွဲတွေရက်ပြီးသွားမှငြိမ်းချမ်းမှုဆိုတာကလည်းဖြစ်လာမယ်ဒုတိယအဆင့်နဲ့။နောက်ဆုံးအဆင့်မှာကျွန်မတို့ကတစ်ဆင့်ပြီးတစ်ဆင့် step by step အနေနဲ့ဒီပို့တက်ဖို့ကိုကျွန်မတို့အနေနဲ့ဖော်ဆောင်နိုင်မှာဖြစ်တယ်ပေါ့နော်။ကျွန်မကတော့အဲ့ဒါကြောင့်မလို့လောလောဆယ်စစ်ပွဲရက်ဖို့ကနံပါတ်1အရေးကြီးဆုံးလို့ကျွန်မအနေနဲ့ကတော့ယူဆတယ်ပေါ့
။လက်နက်ကင်စစ်ပြီးမငြိမ်းသေး၍ဒုက္ခတွေတွေကိုရင်ကိုပြန်ရဖို့ကလည်းအလန့်ဝင်းနေအောင်ပါပါ။ဒါကြောင့်ရခိုင်ဒေသအပါအဝင်မြမနိုင်ငံအတွင်းကလက်နက်ကင်ပြိပက္ခတွေ အမြဲဆုံးချုပ်ငိမ့်နိုင်အောင်အားလုံးကဝါဝံကြိုးပမ်းကြရမှာဖြစ်တဲ့ဆရာတင်ပြရင်လည်းပဲဒီသတင်းမဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ပြထွေးပါရှင်